ပညာရေးငယ်မှာထိန်းသိမ်းထားတဲ့ထိုင်ဝမ်နဲ့ဒါနောက်တစ်တုပ်ကိုတရုတ်နိုင်ငံကိုပြန်ပို့ဖို့ကညာအာဏာပိုင်တွေကပြင်ဆင်နေပါတယ်။အရင်တုန်းကလည်းအခုလိုအလားတူထိုင်ဝမ်သားတချို့ကိုတရုတ်နိုင်ငံကိုပြန်ပို့ခဲ့တာရှိသလိုဒါဟာတရုတ်အစိုးရကထိုင်ဝမ်သားတွေကိုပြန်ပြီးဆွဲတာဖြစ်တယ်လို့ဆိုပြီးတော့ထိုင်ဝမ်ဘက်ကဆွဆဲပြောဆိုခဲ့ပါတယ်။ထိုင်ဝမ်သား38ယောက်ကိုကညာနိုင်ငံနိုင်ရိုဘီမြို့ကနေတရုတ်ပြည်မကြီးကိုထွက်ခွာမဲ့လေယာဉ်ပေါ်ကိုအာဏာပိုင်တွေကအတင်းတင်ခဲ့ကြတယ်လို့အနောက်အာရှနဲ့အာဖရိကရေးရာထိုင်ဝမ်နိုင်ငံသားရေးဌာနညွှန်ကြားရေးမှူးချုပ်အန်တိုနီယိုချန်းကပြောပါတယ်။သူတို့ကိုထိန်းသိမ်းထားတဲ့ရဲစခန်းကနေလေဆိပ်ကိုထွက်ခွာဖို့ကြိုးစားတဲ့အချိန်မှာသူတို့က19ယောက်ကညှဉ်းဆန်ခဲ့တာမှာတော့ကညာရဲတွေကမျက်ရည်ရိုဘုံတွေတုံးပြီးတော့အချုပ်ခန်းတွေကနေသူတို့ကိုအတင်းတင်ထုတ်ခဲ့တယ်လို့လည်းချန်းကပြောပါတယ်။ဒီလူ38ယောက်ကိုတော့အစောပိုင်းတော့ကအခြေထောက်ကနေပြန်လွတ်ထားတဲ့တခြားထိုင်ဝမ်သား6ယောက်နဲ့အတူဒီကနေ့အင်္ဂါနေ့မှာတရုတ်ပြည်ပကြီးကိုပြန်ပို့ဖို့စီစဉ်ထားတာပါ။တခြား6ယောက်ကတော့ဒီ2014ခုနှစ်ကဖမ်းဆီးခံခဲ့ရပြီးအင်တာနက်ဆိုင်ဘာထိုးဖောက်မှုတွေလုပ်ခဲ့တဲ့ဆိုတဲ့ပြစ်မှုတွေနဲ့ဆွဆွဲခံထားရတဲ့သူတွေပါ။ဒါပေမဲ့နောက်ပိုင်းမှာသူတို့အပေါ်ဆွဲချက်တွေကိုကညာတရားရုံးတစ်ခုကပယ်ဖျက်ပေးခဲ့ပြီးတော့21ရက်အတွင်းကညာနိုင်ငံကနေထွက်ခွာဖို့အမိန့်ထုတ်ပြန်ထားတာဖြစ်ပါရဲ့ရှင်။